Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ပါရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်အောက်တိုဘာ28ရက်သတင်းလာနေညနေခင်6နာရီခွဲနဲ့9နာရီအစီအစဉ်တွေကို line တူမီတာ7925ရောကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနင်္ဂလာပါဒီကနေ့အစီအစဉ်တွေတာဝန်ယူသင်ဆက်တော်မှာပါ
မင်္ဂလာညချမ်းပါရှင်ကျမသင်္ကီထိုက်ပါ Hurricane Harvey မှွေးနှောက်ခဲ့တဲ့အမေရိကန်ပြည်ထောင်စု Texas ပြည်နယ် Houston မြို့တစ်ဝိုက်မှာတော့အပူပိုင်းမုန်တိုင်းမဟုဆက်ပြီးတော့ရွာသွန်းနေဆဲဖြစ်ပြီးကူညီကယ်ဆယ်ရေးဆက်လက်လှုပ်ဆောင်နေရဆဲဖြစ်ပါတယ်။ကက်သလစ်သာသနာပိုင်ပိုယဟမင်းကြီးဖရန်စစ်မြန်မာနိုင်ငံကိုကြွချီမယ်လို့ဒီကနေ့ Holy See ကတရားဝင်ကြေညာချက်ထုတ်ပါတယ်။ရခိုင်ပြည်နယ်မောင်တော်ဒေသတစ်ဝိုက်မှာတော့အကြမ်းဖက်မှုတွေဆက်လက်ဖြစ်ပွားနေပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြေညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မောင်တော်ဒေသကနေဒေသတွင်လုံခြုံရေးစိုးရိမ်ရတဲ့အတွက်ကုလသမဂ္ဂအဖွဲ့အစည်းကဝန်ထမ်းတချို့ထွက်ခွာသွားကြပါပြီ။
မီးပြင်းချီတင်ရတော့စင်ပေါ်သမကောင်းဘောနော်မကောင်းတော့လေဒါလူငန်းကိုဒါပုံမှန်လေပတ်ဖို့ဆိုတာသိအစင်မပြီးတော့အဲ့မှာလိုအပ်တဲ့ဟို staff လောက်ပဲထားပြီးတော့ channel ဘုရားနေရတော့ဒီပေါ်နေရပြောင်းသွား
ကုလသမဂ္ဂဆိုင်ရာရန်ကုန်ရုံးပြန်ကြားရေးတာဝန်ခံဦးဝေဝင်းမှရှင်အပြည့်စုံကိုတော့မကြခင်ကြားမှာပါချက်အပြင်ပိုယဟန်မင်းကြီးရဲ့မြန်မာပြည်ခီးစဉ်အတွင်းနိုင်ငံကောင်းဆောင်တွေနဲ့ရခိုင်အရေးအသေးစိတ်ဆွေးနွေးဖို့မရှိသလိုဒီအရေးမှာမြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေအပေါ်ဝင်ရောက်ဆွဲဖက်တာမျိုးလည်းလုပ်မှာမဟုတ်ဘူးဆိုတဲ့တဲ့ထိုင်းကိုအလို့သမားတင်ပို့တဲ့ကုမ္ပဏီတစ်ခုကတက်မှတ်နှုန်းထက်ငွေကြေးကောက်ခံခြင်းခံခဲ့ရတဲ့အလုပ်သမားရာချီကိုပြန်လျော်ပေးလိုက်တဲ့တဲ့နဲ့ Texas ပြည်နယ်မှာဝင်သွားတဲ့ Hurricane Moon နဲ့နောက်ဆက်တွဲအကြီးအကျယ်ရေးကြီးနေတဲ့တဲ့တွေကိုလည်းနောက်ပိုင်းမှာတင်ပြသွားဖို့ရှိပါတယ်။ခုအရင်ဆုံးတော့တင်းလာနေနောက်ဆုံးရတဲ့တွေကိုမတင်ကြီးထိုင်တဲ့ကိုရနိုင်ကိုတို့ကပြောပြပေးကြပါအောင်ရှင်
။ American ပြည်ထောင်စု Texas ပြည်နယ် Houston မြို့တစ်ဝိုက်မှာတော့သမိုင်းဝင်အပူပိုင်းမုန်တိုင်းမှုဆက်လက်ရွာသွန်းနေဆဲဖြစ်ပါတယ်။နောက်ရက်ပိုင်းနေ့အထိဆက်ပြီးတော့မိုးရွာနေအောင်မယ်လို့ခန့်မှန်းထားကြသလိုအကြီးအကျယ်ရေလွှမ်းမိုးပြီးပိတ်မိနေသူတွေကိုရှာဖွေကယ်ဆယ်ရေးလှုပ်သားတွေကဲတင်နိုင်ဖို့ကြိုးပမ်းနေကြပါတယ်။အခုချိန်ထိမုံတိုင်းချောင်းတေဆုံးသူ2ဦးရှိသွားပါပြီ။ရာနဲ့ချီတဲ့ကယ်ဆယ်ရေးလှုပ်သားတွေကရဟတ်ရင်တွေမော်တော်ဘုတ်တွေနောက်ရေထဲမှာသွားလာရင်ရှာဖွေကယ်ဆယ်ရေးဆောင်ရွက်နေကြပါတယ်။ရဲနဲ့မိသက်တပ်ဖွဲ့ဝင်တွေကုသရေးအဖွဲ့တွေမှာစေတနာဝန်ထမ်းတွေပူးပေါင်းဆောင်ရွက်နေကြသလိုအမျိုးသားအဆောင်တပ်ဖွဲ့ဝင်3000ကိုလည်းရှာဖွေကယ်ဆယ်ရေးဆောင်ရွက်နေကြပါတယ်။ဒီကနေ့တနင်္လာနေ့မှာတော့မြို့မှာနောက်ထပ်အမျိုးသားအစောင့်တပ်ဖွဲ့ဝင်1000ထပ်တိုးဖို့ညွှန်ကြားမယ်လို့ Texas အုပ်ချုပ်ရေးမှူးကပြောပါတယ်။ Houston မြို့ဝင်မြို့တွက်လမ်းမကြီးတွေကလည်းရေကြီးရေလွှမ်းမိုးတာကြောင့်မြေကြီးတွေလိုဖြစ်နေပြီးမြို့ကလေဆိပ်နှစ်ခုကိုလည်းပိတ်ထားရပါတယ်။ Hurricane မုန်တိုင်း Harvey အဖြစ်နဲ့ကုန်းတွင်းပိုင်းကိုဝင်ရောက်တိုက်ခတ်ခဲ့တဲ့ပြီးခဲ့တဲ့တောက်ချာနေညပိုင်းမှာ Houston မြို့ဝင်းကျင်မိုးရေကြိမ်25စင်တီမီတာလောက်ထပ်ပြီးတော့ရောက်ရှိလာတာကြောင့်အမေရိကန်ပြည်ထောင်စုရဲ့စတုတ္ထအကြီးဆုံးမြို့ဖြစ်တဲ့ Houston မြို့မှာပို့ပြီးတော့ရေကြီးရေလွှမ်းမှုမှုဖြစ်စေခဲ့ပါတယ်
။ Virginia ပြည်နယ်မှာမကြာသေးခင်ကဖြစ်ပွားခဲ့တဲ့လူပြူကြီးစိုးရေးဝါဒီတွေရဲ့ဆန္ဒပြပွဲအတွင်းသူ့ရဲ့တုံ့ပြန်ပြောဆိုမှုပေါ်ပြစ်တင်ဝေဖန်ခံရတဲ့သမ္မတ Donald Trump ဟာသူ့ရဲ့စံတန်ဖိုးထားမှုတွေဟာသူ့ဟာသူပြောတဲ့စကားသာဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ကပြောပါတယ်။သမ္မတ Trump အစိုးရအဖွဲ့အနေနဲ့လူမျိုးရေးအစွန်းရောက်လှုပ်ရှားမှုတွေပေါ်ပြစ်တင်ဝေဖန်မှုပြက်ကွက်ခဲ့တဲ့အတွက်ကုလသမဂ္ဂကော်မတီရဲ့ဝေဖန်ခံရတဲ့ကိစ္စကိုအပတ်စဉ်လွှင့်တဲ့ Fox News Sunday ရုပ်သံအစီအစဉ်မှာဝန်ကြီး Tillerson ကိုမေးခွန်းထုတ်ခဲ့တာဖြစ်ပါတယ်။အမေရိကန်ရဲ့စံတန်ဖိုးထားမှုနဲ့ပတ်သက်ပြီးတော့နိုင်ငံသားရေးဝန်ကြီးဌာနကနေကျွန်တော်တို့ထုတ်ဖော်ပြောဆိုပြီးဖြစ်တယ်လို့ဝန်ကြီး Tillerson ကပြောပါတယ်။ကျွန်တော်တို့ကအမေရိကန်ပြည်သူလူထုနဲ့အမေရိကန်ရဲ့စံတန်ဖိုးတွေကိုကိုးစားပြုပါတယ်။လွတ်လပ်မှုနဲ့ကမ္ဘာပေါ်ကလူသားအလုံးပေါ်တာဝန်ညီမျှဆက်ဆံမယ်ဆိုတဲ့တန်ဋိဌာန်ဟာဘယ်တော့မှအပြောင်းလဲမရှိပါဘူးလို့ဝန်ကြီး Tillerson ကပြောပါတယ်။ဆန္ဒပြပွဲနဲ့ပတ်သက်ပြီးတော့သမ္မတ Trump ကလူထုကိုမှတ်ချက်ပေးရမှာတယူသံသဘောထားတွေကိုသူ့အနေနဲ့ရှုတ်ချကြောင်းပြောဆိုခဲ့ပါတယ်။ဒါပေမဲ့သူ့အနေနဲ့လူပြူကြီးစိုးရေးဝါဒီအုပ်စုတွေကိုတီးတန့်ရွယ်ပြီးပြစ်တင်ဝေဖန်တာမျိုးမလုပ်ခဲ့ဘဲရှော့လော့ဘဲမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုမှာဗတ်အားလုံးမှာတာဝန်ရှိတယ်ဆိုပြီးတော့ပြောဆိုခဲ့ပါတယ်။မြောက
်အမေရိကန်ရေတပ်ဖြတ်တင်မော USS Joyce McCain တိုက်မိမှုမှာပျောက်ဆုံးနေတဲ့ရေတပ်သား10ဦးရဲ့ရုပ်အလောင်းတွေအားလုံးကိုရင်းကုပ်သမားတွေရှာဖွေတွေ့ရှိပြီလို့အမေရိကန်ရေတပ်ကပြောဆိုပါတယ်။အမေရိကန်ရေတပ်ဖြတ်တင်းမော USS John McCain ကပြီးခဲ့တဲ့သတင်းပတ်တုန်းကကုန်သင်းမော၁စင်းနဲ့တိုက်မိခဲ့တာဖြစ်ပြီးလပိုင်းနယ်အတွင်းကုန်သင်းမော့နဲ့အမေရိကန်ဖြတ်တင်းမော့တို့ဒုတိယအကြိမ်တိုက်မိမှုလည်းဖြစ်ပါတယ်။မလက်ကရေလက်ချာအနီးလိုက်ဘီးရီးယားအလန်တင်စီတင်သင်းမော့နဲ့တိုက်မိခဲ့ရတဲ့အကြောင်းရင်းကိုတော့အမေရိကန်စုံစမ်းစစ်ဆေးရေးမှုတွေရှာဖွေဖော်ထုတ်နေကြဆဲဖြစ်ပါတယ်။တိုက်မိခဲ့တဲ့အမေရိကန်ဖြတ်တင်းမော့ရဲ့ယေဇူးမအောက်မှာအပေါက်ကြီးဖြစ်နေတာကိုရေတပ်ရဲ့ဓာတ်ပုံတွေမှာတွေ့ရပြီးတင်မော့ရဲကအိတ်ဆောင်တချို့နဲ့ ဆက်သွယ်ရေးအခန့်တွေတဲကိုရေးဝင်ခဲ့တာဖြစ်ပါတယ်။ဒီကိစ္စကိုကင်တွယ်တဲ့အနေနဲ့အမေရိကန်ရေတပ်ကကမ္ဘာတစ်လောကအမေရိကန်ရေတပ်ရဲ့လုပ်ငန်းဆောင်တာတွေကိုရပ်ဖို့ညွှန်ကြားခဲ့တယ်လို့ရေတပ်တပ်မဟာခွန်ရဲ့တပ်မှုဒုတိယရေတပ်ဗိုလ်ချုပ်ကြီးဂျိုးဆပ်အော်ကွိုင်ကိုလည်းတာဝန်ကနေဖယ်ရှားခဲ့ပါတယ်။ဒီမတိုင်ခင်အစောပိုင်းမှာလည်းဂျပန်ကမ်းလွန်ပင်လယ်ပြင်မှာအမေရိကန်ဖြစ်သင်္ဘော USS Fitzgerald နဲ့ကုန်တင်သင်္ဘောတစ်စင်းတို့တိုက်မိခဲ့ပြီးတဲ့နောက်အမေရိကန်ရေတပ်သား9ဦးသေဆုံးခဲ့ရပါတယ်ရှင်။
အီရန်နိုင်ငံဘက်ဒတ်မြို့တော်မှာဒီကနေ့တနင်္လာနေ့မှာကားဘုံးပေါက်ကွဲခဲ့တာကြောင့်အနည်းဆုံး10ဦးသေဆုံးပြီးတော့28ဦးဒဏ်ရာရသွားခဲ့ပါတယ်။မြို့တော်ဘက်ဒတ်ကရှီယာမွတ်စလင်တွေရဲ့ဆာရာစစ်တီအပိုင်းမှာပေါက်ကွဲမှုဖြစ်ပွားခဲ့တာပါ။ထိခိုက်သေဆုံးသူတွေထဲမှာအီရတ်လုံခြုံရေးတပ်ဖွဲ့ဝင်တွေလည်းပါဝင်ပါတယ်။အခုချိန်ထိတော့ဘယ်သူလက်ချက်ဆိုတာမသိရသေးပါဘူးခင်ဗျာ။
ဒီဝေကအတန်ညနေပတ်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်။မြန်မာနိုင်ငံကိုလာမယ့်နိုဝင်ဘာလ28ရက်နေ့ကနေ30ရက်နေ့အထိကက်သလစ်သာသနာပိုင်ပုပ်ယဟန်မင်းကြီးဖရန်စစ်ကြွရောက်လာဖို့ရှိပါတယ်။မြန်မာနိုင်ငံခီးစဉ်အပြီးမှာတော့ပုပ်ယဟန်မင်းကြီးကဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်လက်ကြွချီမှာဖြစ်ပြီးနိုဝင်ဘာလ30ရက်နေ့ကနေဒီဇင်ဘာလ2ရက်နေ့အထိသတင်းသုံးမှာဖြစ်ပါတယ်။ပုပ်ယဟန်မင်းကြီးရဲ့မြန်မာဘင်္ဂလားဒေ့ရှ်ခီးစဉ်ကိုတော့ပိုလီစီပြန်ချရေးဌာနရဲ့ညွှန်ကြားရေးမှူး Grashfat ကဒီကနေ့တနင်္လာနေ့မှာကြေညာချက်ထုတ်ခဲ့တာပါနိုင်ငံအခြေအကျတွေခရီးယန်ဂိုင်းအုပ်တီရဲ့ဖိတ်ကြားပင့်ဖိတ်ချက်တွေကိုပိုယဟန်မင်းကြီးလက်ခံရရှိထားတယ်လို့ပြောဆိုထားပါတယ်ပိုယဟန်မင်းကြီးဖရန်စစ်ရဲ့မြန်မာနိုင်ငံဒေသစာရီခရီးမှာတော့ရန်ကုန်နဲ့မြို့တော်နေပြည်တော်ကိုကြွချီမှာပါဘင်္ဂလားဒေ့ရှ်ခရီးစဉ်မှာတော့မြို့တော်ဓာကာကိုကြွချီမှာဖြစ်ပါတယ်ရှင
်ရခိုင်ပြည်နယ်မောင်းတော်ဒေသတွေမှာအကြမ်းဖက်တိုက်ခိုက်မှုတွေဟာခက်စိတ်စိတ်ဖြစ်နေသေးဖြစ်ပါတယ်ကျန်ဖတ်တိုက်ခိုက်မှုတွေအတွင်းမနေ့ကအထိအစိုးရလုံခြုံရေးတပ်ဖွဲ့ဝင်တွေအစိုးရဝန်ထမ်းနဲ့အရက်သားနောက်ကျန်ဖတ်တိုက်ခိုက်သူစုစုပေါင်း104ဦးသေဆုံးခဲ့ရပြီးတော့တပ်မတော်သား2ဦးပျောက်ဆုံးနေပါတယ်ကျန်ဖတ်သမားတွေကမောင်းတော်မြို့တွင်မှာလက်လုံဘုံတွေပေါက်ခွဲချေးရွာတွေကိုမိရှို့တနတ်ဓာလက်နက်တွေကိုအသုံးပြုပြီးတိုက်ခိုက်ခဲ့တယ်လို့မြန်မာအစိုးရကသတင်းထုတ်ပြန်ပါတယ်သတင်းထုတ်ပြန်ချက်အရမနေ့တရက်ထဲမှာတင်လုံခြုံရေးစခန်း6ခုကိုအကျန်းဖတ်သမားအင်အားရာနဲ့ချီလာရောက်တိုက်ခိုက်ခဲ့တာကိုပြန်ပြီးတော့တိုက်ထုတ်ခဲ့ရပါတယ်။ငရံချောင်းကင်းစခန်းမင်းခမောင်ရဲအောင်ချောင်းဝဇင်ပိုင်ညာချွပြင်းကင်းစခန်းကျောင်းတောင်ရဲစခန်းတို့ကိုအကျန်းဖတ်သမားအင်အားရာနဲ့ချီတိုက်ခိုက်ခဲ့ပြီးတော့ပြန်လည်တိုက်ခိုက်မှုတွေအတွင်းကြီးမျိုးစုံအတောင့်60လှန်62ချောင်းသိမ်းဆည်းရမိတယ်လို့အစိုးရကသတင်းထုတ်ပါတယ်။နောက်မောင်းတော်မျိုးရက်ွက်လေးတာယာကုန်းကြည်ရွာတောင်ပြိုလက်ဝဲကြည်ရွာစတဲ့ကြည်ရွာတွေမှာအကျန်းဖတ်သမားတွေဝိုင်းခဲ့တာမျိုးတချို့ကြည်ရွာတွေကိုတိုက်ခိုက်ခဲ့တာမိရှို့ခဲ့တာပစ္စည်းတွေဖျက်ဆီးခဲ့ကြတယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်ခင်ဗျာ
။ဖိမဝင်တာအရှိတ်ချန်တရုတ်နဲ့အိန္ဒိယနှစ်နိုင်ငံကြားအငင်းပွားနေတဲ့နယ်စပ်ဒေသကနေတပ်တွေပြန်လည်ရုတ်သိမ်းမှုအတွက်နှစ်ဖက်သဘောတူညီမှုတွေရခဲ့ပါတယ်။နှစ်ဖက်တန်တမန်တွေသတင်းပတ်အတော်ကြာဆွေးနွေးပြောဆိုပြီးတဲ့နောက်အဲ့ဒီဒေသကနေတပ်ဖွဲ့တွေကိုအ мян ပြန်ရုတ်သိမ်းဖို့နိုင်ငံအစိုးရတွေသဘောတူခဲ့ကြတယ်လို့အိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားပါတယ်။တရုတ်တပ်ဖွဲ့ဝင်တွေကတော့အဲ့ဒီဒေသတွင်းမှာဆက်ပြီးတော့ကင်းလက်ထားတွေလုဆောင်နေမှာဖြစ်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။နေဆက်သမိုင်းကြောင်းစီးမြင့်တွေအရနယ်မြေအချို့အခြားပိုင်ဆိုင်မှုကိုကာကွယ်ဖို့အတွက်တရုတ်နိုင်ငံကအချုပ်အခြာပိုင်ခွင့်ကိုဆက်ပြီးတော့အသုံးချသွားမှာဖြစ်တယ်လို့တရုတ်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရဟွာချောင်ရင်ကပြောပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာလာမဲ့သတင်းပတ်တွေအတွင်းတရုတ်နိုင်ငံမှာကျင်းပမဲ့ဘရာဇီးရုရှားအိန္ဒိယတရုတ်နဲ့တောင်အာဖရိကနိုင်ငံတွေပါဝင်တဲ့ BRIC အဖွဲ့ဝင်နိုင်ငံတွေထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့ဘေကျင်းမြို့ကိုမသွားရောက်ခင်ရပ်ပိုင်းအလိုမှာအခုလိုကြေညာခဲ့တာဖြစ်ပါတယ်။အိန္ဒိယဝန်ကြီးချုပ်ရဲ့ဒီခီးစဉ်မစတင်ခင်ဒီကိစ္စကိုဖြေရှင်းဖို့အတွက်နှစ်နိုင်ငံစလုံးဖိအားပေးခံရတာဖြစ်ပါတယ်ရှင်
။အိန္ဒိယနိုင်ငံမြောက်ပိုင်းကထင်ရှားတဲ့ဘာသာရေးခိုင်းခံဆောင်ဂူရူကြီးတဦးကိုအရမပြုကျင်းမှုနဲ့ထောင်ဒဏ်10နှစ်ပြစ်ဒဏ်ချမှတ်လိုက်ပါတယ်။ဒီကနေ့တနင်္လာနေ့မှာပြစ်ဒဏ်ချမှတ်ဖို့ရှိနေချိန်မှာပဲနိုင်ငံမြောက်ပိုင်းကဖိနယ်နှစ်ခုမှာအင်တာနက်လိုင်းတွေကိုပိတ်ထားသလိုအဓိကရုံးဖြုတ်ခွဲရေးတပ်ဖွဲ့ဝင်ထောင်ချီပြီးလုံခြုံရေးချထားခဲ့ပါတယ်။ ဂမ်ဘီရမ်ဘရာဟင်းစင်ကို2012ခုနှစ်ကအမျိုးသမီးနှစ်ဦးကိုအရမပြုကျင့်မှုနဲ့အပြစ်ရှိကြောင်းစင်ညက်ချခဲ့တဲ့ပြီးခဲ့တဲ့တောက်ကြနေကသူ့ကိုကိုယ်ကွယ်သူတွေချမှာဂျာရုံးရံဆန်ခတ်တွေဖြစ်ပွားခဲ့တာပါ။ပန်ဂျက်နဲ့ဟာရာနာပြည်နယ်တွေမှာသူ့ရဲ့ဒေရာဆာချာဆိုဒာဂိုင်းဝင်တွေအများပြရှိနေတာဖြစ်ပါတယ်။ဂိုင်းကောင်းဆောင်ဂေါ်မက်ရမ်ဘရာဟင်းစင်ကိုတရားရုံးကအပြစ်ရှိကြောင်းစင်ညက်ချမှတ်ပြီးတဲ့နောက်မှာတော့သူ့ကိုကိုယ်ကွယ်သူတွေကတက်စီဆိုင်တွေပူရာယုံတွေနောက်ကားတွေကိုမိရှို့ခဲ့ကြပါတယ်။ဟာရာနာပြည်နယ်ကရုံးရံဆန်ခတ်မှုတွေအတွင်းမှာတော့အနည်းဆုံးလူ38ဦးသေဆုံးခဲ့ရပြီး200ကျော်တန်ရခဲ့တာဖြစ်ပါတယ်ခင်ဗျာ။
ပြီးခဲ့တဲ့သတင်းဖတ်တုန်းကလက်ပေးလက်ယူမှုနဲ့ထောင်နဲ့ငန်းနဲ့ချမှတ်ခံလိုက်ရတဲ့ Samsung ကုမ္ပဏီရဲ့ဒုတိယဥက္ကဋ္ဌ EJ Yang ရဲ့အမှုနဲ့ပတ်သက်ပြီးသူ့ရဲ့အကျိုးဆောင်ရှေ့နေကဒီကနေ့တနင်္လာနေ့မှာအယူခံတင်ခဲ့ပါတယ်။ Mr. E ကိုထောင်ဒဏ်ချမှတ်ခဲ့တဲ့ဆိုးဘိုခရိုင်တရားရုံးချုပ်မှာပဲအယူခံကိုရှောက်ထားခဲ့တာဖြစ်ပါတယ်ရှင်။ Direct from Washington The Voice of America တင်လာတဲ့ညနေခင်းနောက်ဆုံးရသတင်းတွေကိုမတ်တင်ပေးထိုင်တဲ့ကိုရနိုင်တို့ကတင်ပြသွားတာပါ VOA ကနေခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာပါ miss.voanews.com မှာတွေ့နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားပါမယ်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မောင်နှောဒေသကနေဒေသရင်းလုံခြုံရေးစိုးရိမ်ရတဲ့အတွက်ကုလသမဂ္ဂအဖွဲ့အစည်းကဝန်ထမ်းတချို့ထွက်ခွာသွားကြပြီးမောင်နှောကျန်းမာရေးစောင့်ရှောက်မှုနဲ့လူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေခဏရနာထားရတယ်လို့ကုလသမဂ္ဂရန်ကုန်ရုံးပြန်ကြားရေးတာဝန်ခံကပြောဆိုလိုက်ပါတယ်ရခိုင်မှာကုညီကဲစေးလုပ်ငန်းဆောင်ရွက်နေတဲ့ကုလသမဂ္ဂအပါဝင်နိုင်ငံတကာအဖွဲ့အစည်းတွေရဲ့ဆန္ဒအတိုင်းလှုပ်ဆောင်ခွင့်ပေးထားပြီးတော့နေချင်းသေးတဲ့သူတွေအတွက်လည်းတနိုင်တဲ့လောက်လုံခြုံရေးတာဝန်ယူပေးမယ်လို့လည်းရခိုင်ပြည်နယ်ဝန်ကြီးချုပ်ကပြောဆိုထားပါတယ်အသေးစိတ်မဆူမုံကဆက်ပြောပြပါမယ်ရှင
်ဟုတ်ပါတယ်ပြီးခဲ့တဲ့ဩဂုတ်လ24ရက်နေ့ကနေစလို့ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှောဒေသတွေကရဲကင်းစခန်းနေနဲ့လုံခြုံရေးအခြေစိုက်စခန်း30ကိုတပြိုင်နက်တည်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တယ်လို့အခုအချိန်ထိလည်းဒေသတွင်းမှာမိုင်းခွဲတိုက်ခိုက်မှုတွေပစ်ခတ်မှုတွေအကြမ်းဖက်လူဝင်အားသုံးတိုက်ခိုက်မှုတွေအပါအဝင်တပ်မတော်ဘက်ကလည်းလုံခြုံရေးအထူးအစီအမံနေနဲ့တပ်အင်အားတိုးချပြီးနယ်မြေရှင်းလင်းရေးတွေဆောင်ရွက်နေခြင်းဖြစ်ပါတယ်ဒီလိုမျိုးမောင်နှောဒေသတွေမှာလုံခြုံရေးအခြေအနေဟာစိုးရိမ်စရာအနေထားဖြစ်လာပြီးဒေသတွင်းမှာတရားဥပဒေစိုးမိုးမှုအားနည်းလာတဲ့အခြေအနေဖြစ်လာတဲ့အတွက်ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေရဲ့လူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေနဲ့စံမာရေးစောင့်ရှောက်မှုလုပ်ငန်းတွေခေတ္တရပ်နားလိုက်ရပါတယ်။ရခိုင်မောင်းနှောဒေသတွေကရုံးလုပ်ငန်းတွေထဲမှာတော့လိုအပ်တဲ့ကုလသမဂ္ဂဝန်ထမ်းတချို့ပဲနေခဲ့ပြီးဝန်ထမ်းအများစုကတော့ရခိုင်ကနေဘေးကင်းရာနေရာတွေကိုပြောင်းရွှေ့သွားကြတယ်လို့ကုလသမဂ္ဂရန်ကုန်ရုံးပြန်ကြားရေးတာဝန်ခံဦးအေးဝင်းက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်။
မီးပြင်းချီနေရတော့အဆင်ပြေစမကောင်းဘူးနော်မကောင်းတော့လေဒါလူငန်းကိုပုံမှန်လေပတ်ဖို့ဆိုတာသိအဆင်မပြေတော့အဲ့မှာလိုအပ်တဲ့ဟို staff လောက်ပဲထားပြီးတော့ channel ဘူတန်နေရတော့ဒီလိုပေါ့နေရာပြောင်းသွားကြတာပါပဲလို့စင်ပါလို့ဒီအဲ့ဒါအခြေအနေပြန်ပြီးတဲ့အခါကျရင်တော့ဒီအဲ့ရရှိတဲ့အနာဘိုင်းဒီနဲ့ feature timing ပြီးတော့ပူပေါင်းပြီးတော့ဒါအခြေအနေပြီးတဲ့အခါကျရင်တော့ပြန်ပြီးလေပတ်မှာပေါ့
အခြေအနေတွေအားလုံးပြန်လဲတည်ငြိမ်သွားတဲ့အချိန်ရောက်ရင်တော့ရခိုင်မှာလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးလုပ်ငန်းတွေဆက်လက်လုပ်ကိုင်ဆောင်ရွက်နိုင်ရေးကုလသမဂ္ဂအဖွဲ့အစည်းတွေအနေနဲ့ရခိုင်ပြည်နယ်အစိုးရပါဝင်သက်ဆိုင်ရာအာဏာပိုင်အဖွဲ့အစည်းတွေနဲ့တိုင်ပင်ပြီးဆောင်ရွက်မှာဖြစ်တယ်လို့လည်းဦးဝေဝင်းကပြောပြပါဗျ။
လက်တလောကတော့အခြေအနေမပြေဘူးနော်။အဲ့မောင်တော်တို့ဘာလို့ပြန်မလဲ။လက်တလောမှာတော့အခြေအနေမပြေ။မပြေတော့အဲ့မှာဟိုယုံလေပတ်ဖို့အရေးကြီးတဲ့ဟိုဝန်ထမ်းနောက်ကတွဲလို့ပေါ့လေ။ကျန်တဲ့ပိတ်လိုအပ်တဲ့ဝန်ထမ်းတွေဘာတွေကြတော့သူတို့ယုံမှမထားကြတော့ဘူးပေါ့လေ။ထွက်ခွာလာကြတာပါဗျ။ပါပဲ။ဥစ္စာအချိန်ကြီးကတော့နော်ဘယ်မှမဖြစ်စေချင်ဘူးလေ။နော်ဒီလိုအရင်ကအဲ့တော့ဒီဟာနဲ့ပတ်သက်လို့လေဟိုညချက်တွေထုတ်ပြီးသားပါပြီ။ဒီမှရှိတဲ့ဒီအပြစ်မဲ့အတိုင်းပြည်သားတွေရဲ့နော်ဒီဘောနော်ဒီကတိသကန်နေနော်ပြီးတော့ဒါလူကြီးတက်ဖက်ဟာလာဒီမှာတက်ကန်ဆိုင်နဲ့ပတ်သက်လို့ ਆ လေဟိုသက်သက်နဲ့ကအနည်းငယ်လေးဒါပြင်းပြင်းထန်ထန်ရှုံချရဲဆိုတာလေဟိုထည့်ပြောပြီးပါပြီ။
တနင်္ဂနွေနေ့တုန်းကကျင်းပခဲ့တဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်နဲ့သတင်းတောက်တွေတွေ့ဆုံတဲ့သတင်းစာရှင်းလင်းပွဲမှာတော့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်နေစေရခိုင်မောင်းနှောဒေသတွေကနိုင်ငံတကာအဖွဲ့အစည်းတွေရဲ့လုံခြုံရေးနဲ့ပတ်သက်ပြီးသတင်းတောက်တွေရဲ့မေးမြန်းချက်ကိုတော့ဝန်ကြီးချုပ်ဘက်ကအဖွဲ့အစည်းတွေရဲ့ဆန္ဒအတိုင်းသူ့အနေနဲ့လှုံ့ဆော်ပေးထားပြီးတကယ်လို့ဆက်နေခြင်းသေးတယ်ဆိုရင်လည်းလုံခြုံရေးကိုအတက်နိုင်ဆုံးတာဝန်ယူဆောင်ရွက်ပေးမယ်အကြောင်းပြောဆိုထားပါတယ်။
တို့ကတက်နိုင်တော့သူ့ကိုလုံခြုံပေးထားတယ်။တို့တော့ပြည်ဝလုံခြုံမှုဆိုတာဒီမှာအမှမခံနိုင်တဲ့အနေသားဖြစ်နေတဲ့ခါကြတော့ဟိုသူတို့သဘောဆန္ဒအရကျွန်တော်ဖြည့်ဆည်းပေးမယ်သူတို့နေချင်တယ်ဆိုလဲတက်နိုင်တယ်များကျွန်တော်လုံလုံရေးပေးမယ်အကဲရဲ့မနေချင်ဘူးသူတို့လုံလုံရေးရအစိုးရမှုရှိတယ်ပြန်ရင်လည်းဆိုရင်ကျွန်တော်တို့ဘက်ကဒီဆောင်ရွက်ပေးမယ်ဆိုပြီးအခုလုံလုံရေးတော့ပြတာလေ
လုံညိုရဲ့တပ်ဖွဲ့ဝင်တွေကိုတွေ့ဆုံအားပေးခဲ့တယ်လို့ဒုက္ခသည်တွေကိုလည်းကိုယ်တိုင်တွားရောက်ကူညီပေးခဲ့တဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြက်လဲနေရခြားထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကလည်းကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်း NGO တွေဟာပြည်သူတွေရဲ့အကျိုးကိုကူညီဆောင်ရွက်ပေးနေတာဖြစ်တဲ့အတွက်လက်တွဲပူးပေါင်းဆောင်ရွက်မှုတွေကိုလှုံ့ဆော်သွားရမှာဖြစ်တယ်လို့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်
NGO တွေ INGO တွေနဲ့ပတ်သက်ရင်သူတို့ကလည်းပြည်သူတွေရဲ့အကျိုးကိုဆောင်ရွက်နေတယ်သူတို့ကလည်းပြည်သူအကျိုးကိုထိအောင်ဆောင်ရွက်နေတယ်အဲ့တော့သူတို့ပြည်သူအကျိုးကိုဘယ်လောက်ထိအောင်ဆောင်ရွက်နေလဲဆိုတော့ကျွန်တော်တို့ကပူပေါင်းပြီးတော့ဆောင်ရွက်ပေးမယ်ကျွန်တော်လုပ်ထားတယ်အဲ့တော့အဓိကကတော့ပြည်သူအကျိုးရှိအောင်သူတို့ဘယ်လောက်ဆောင်ရွက်ပေးနိုင်လဲအဲ့ဒီပုံမှန်ဒီပြောကျွန်တော်ကပူပေါင်းဆောင်ရွက်မှုတွေလုပ်သွားမယ်အဲ့ဒါမျိုးကျွန်တော်တို့ဆောင်ရွက်ထားပါတယ
်ရခိုင်ပြည်နယ်အတွင်းမှာတော့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေအစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်း NGO NGO တွေနဲ့ပတ်သက်လို့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးမှုတွေမှာဗတ်လိုက်မှုတွေရှိတယ်ဆိုပြီးဒေသခံတိုင်းရင်းသားတွေဘက်ကတော့ဆန္ဒပြကန့်ကွက်မှုတွေရှိနေတာဖြစ်ပါတယ်ရခိုင်ပြည်နယ်မောင်နှောမြို့တွေအကြမ်းဖက်တိုက်ခိုက်မှုတွေကနေလမ်းတွေကိုဖောက်ခွဲတာတံတားတွေကိုဖျက်ဆီးတာတွေရှိနေတဲ့အတွက်လုံခြုံရေးတပ်ဖွဲ့ဝင်တွေတွာလာရေးအခက်တွေ့နေရပြီးလုံခြုံရေးပြေဝပေးနိုင်ရေးနှောင့်နှေးနေရတယ်ဆိုတာကိုလည်းရခိုင်ဝန်ကြီးချုပ်ကသတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်ရှင်
မဆူမမရှင်ခုတော့ပိုယဟန်မင်းကြီးရဲ့မြန်မာပြည်ခီးစဉ်အကြောင်းတင်ပြပါမယ်ပိုယဟန်မင်းကြီး Francis ဟာသူ့ရဲ့မြန်မာပြည်ခီးစဉ်အတွင်းနိုင်ငံကောင်းဆောင်တဲ့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတော့အသေးစိတ်ဆွေးနွေးဖို့မရှိသလိုဒီအရေးနဲ့ပတ်သက်ပြီးမြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေအပေါ်ဝင်ရောက်ဆွေးဖက်တာမျိုးလည်းလုပ်မှာမဟုတ်ဘူးလို့ပိုယဟန်မင်းကြီးရဲ့မြန်မာပြည်ခီးစဉ်နဲ့ပတ်သက်ပြီးပြောခွင့်ရပုဂ္ဂိုလ်ကပြောဆိုပါတယ်ပိုယဟန်မင်းကြီးဟာလာမယ့်နိုဝင်ဘာလ29ရက်နေ့မှာမြန်မာပြည်ကိုလာရောက်မှာဖြစ်ပြီးအစိုးရထိပ်မံကောင်းဆောင်တွေဘာသာရေးကောင်းဆောင်တွေနဲ့တွေ့ဆုံဖို့ရှိပါတယ်အပြည့်အစုံကိုတော့မမမြင်ခင်ကတင်ပြထားပါတယ်ရှင်
ပိုယဟန်မင်းကြီး Francis ဟာလာမယ့်နိုဝင်ဘာ29ရက်နေ့မှာသူ့ရဲ့ပထမဆုံးအကြိမ်မြန်မာပြည်ခီးစဉ်ကိုစတင်မှာဖြစ်ပြီးခီးစဉ်အတွင်းနိုင်ငံတော်အတိုင်းအမြဲပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပါအဝင်အခြားအစိုးရထိပ်ပိုင်းခေါင်းဆောင်တွေဘာသာရေးခေါင်းဆောင်တွေနဲ့ပြည်သူတွေလူငယ်တွေနဲ့ပါတွေ့ဆုံမှုရှိပါတယ်ပိုယဟန်မင်းကြီးဟာသူ့ရဲ့မြန်မာပြည်ခီးစဉ်အတွင်းအစိုးရခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့အခါရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးအသေးစိတ်ဆွေးနွေးဖို့မရှိဘူးလို့ပိုယဟန်မင်းကြီး Francis ရဲ့မြန်မာပြည်ခီးစဉ်နဲ့ပတ်သက်တဲ့ပြောခွင့်ရဖုံးတော်ကြီးမာရီယာနိုစိုးနိုင်ကပြောပါတယ်
။အာကျွန်တော်လည်းထင်တာကတော့ပိုယဟန်မင်းကြီးကတော့အဲ့ဒီဒီတေးတော့သူဆွေးနွေးမှာမဟုတ်ပါဘူး။ဘုရားရှင်လည်းဒီနိုင်ငံတစ်ခုရဲ့အနေအထားတွေကိုလည်းသူဝင်ဆွတ်ဖက်ခြင်းတော့မရှိဘူး။အဲ့ဝင်ဆွတ်ဖက်ခြင်းလည်းဒီလုံးလေးလည်းမရှိဘူး။အဲ့လိုလုံးလေးမရှိတဲ့အကြောင်းမလို့ပေါ့နော်။အဲ့တော့ဒီအခြေအနေတစ်ခုမှာဒီသူကဧည့်သည်ဖြစ်နေလာတာကိုအင်ရှင်စိတ်ကတိကောင်ဖြစ်နေတဲ့စကားမျိုးလည်းသူပြောမှာမဟုတ်ဘူး။ကျွန်တော်အင်ရှင်ကိုပူတော့အားရစေတဲ့စကားမျိုးခွန်အားတက်စေတဲ့စကားမျိုးပဲသူပြောပါလိမ့်မယ်။အင်းရှင်ဟိုစိတ်ကက်တီကောဖြစ်စေတဲ့စကားမျိုးတော့သူမပြောပါဘူ
းမြမအစိုးရရဲ့ရခိုင်အရေးဖြည့်ရှင်းဆောင်ရွက်မှုတွေအပေါ်မှာလဲပုံရဟန်းမင်းကြီးအနေနဲ့ဝင်ရောက်ဆွတ်ဖက်တာမျိုးလုံးမှာမဟုတ်ဘူးလို့သူကပြောပါတယ်လူသားတွေအကြားမှာငြင်းချမ်းမှုနဲ့ချစ်ခင်ယဉ်နီးမှုတွေတိုးပွားလာဖို့ရည်ရွယ်ပြီးလာရောက်မယ်ပုံရဟန်းမင်းကြီး Francis ရဲ့မြမပြည်ခီးစဉ်နဲ့ပတ်သက်လို့မြမနိုင်ငံကက်သလစ်ဆရာတော်ကြီးတွေကလိုက်လိုက်လဲလဲကြိုးဆိုကြောင်းမြမနိုင်ငံကက်သလစ်ဆရာတော်ကြီးများအဖွဲ့ချုပ်ကဒီကနေ့ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲလုပ်ပြီးပြောဆိုလိုက်ပါတယ်လက်ရှိမြန်မာပြည်မှာရခိုင်ပြည်နယ်ပြည်ထောင်နယ်ဆက်ဆက်ပြီးလုံခြုံရေးဆိုင်ရာစိုးရိမ်ချက်တွေရှိပေမဲ့ပုံရဟန်းမင်းကြီး Francis အနေနဲ့မြန်မာပြည်ကိုချွတ်ချီလာမှာဖြစ်တယ်လို့ဖုံးတော်ကြီးစိုးနိုင်ကပြောပါတယ
်ဒီလုံခြုံရေး concern ကတော့အားလုံးလုံးမှာရှိတာပေါ့လေနော်ဒါပေမဲ့ဒီပုံရဟန်းမင်းကြီးလေးကတော့သူအီဂျစ်ပြည်လည်းသွားခဲ့ပြီးသူစိန်ခေါ်နေကြတဲ့သူသွားခဲ့တယ်နောက်ဘလို့ရှင်တခါ Israel လည်းသူသွားတယ်နော်ပါလက်စတိုင်းလည်းသူသွားတယ်ဆိုတော့ဒီတိခိုက်မှုอ่ะဗောနော်ကျွန်တော်တို့အများကြီးမီဒီယာတွေကမျက်နှာတွေ့ပြီးပြောတာဗာလဲဆိုရှင်ပုံရံမီနဲ့ဟိုဒီရခိုင်ရေးနဲ့ဟိုမျက်နှာတွေ့တွေ့ပြီးပြောလို့ရှိရင်ဟိုတွေ့ပြောပြီဆိုရဲဟိုဒီပုတ်ပေါ်အိမ်မှာရေးပါလို့ပို့အဲ့လိုအားကိုးကြည့်လို့ပြောကြတာဖြစ်မယ်ဒါမျိုးလည်းဒီရန်မင်းကြီးကတော့ဟိုဒီနိုင်ငံရဲ့ဒီ policy ဒီနိုင်ငံရဲ့အစိုးရဘက်သူအဓိကသူထောက်ခံသွားမှာကျွန်တော်လည်းလွယ်ယုံကြည်ပါတယ်
ပိုယဟန်မင်းကြီး Francis မြန်မာပြည်ကိုလာရောက်တာဟာမြန်မာပြည်အတွက်လည်းအကောင်းဘက်ကိုဦးတည်စေမယ့်အကျိုးသက်ရောက်မှုမျိုးရှိစေတယ်လို့သူကဆိုပါတယ်။ပိုယဟန်မင်းကြီး Francis ဟာသူ့ရဲ့၄ရက်ကြာမြန်မာပြည်ခီးစဉ်ပြီးဆုံးတာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့ကိုဆက်ပြီးကြွချီမှာဖြစ်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံစလုံးဟာခရစ်ယာန်ဘာသာဝင်ကိုးကွယ်တဲ့လူဦးရေတိတ်မများပေမဲ့လည်းပိုယဟန်မင်းကြီးအာရုံစိုက်တဲ့နိုင်ငံတွေထဲမှာပါဝင်ပြီးဒီနှစ်နိုင်ငံစလုံးမှာပထမဆုံးဂါဒီနယ်ဖုံးတော်ကြီးတွေကိုပိုယဟန်မင်းကြီးကအခန့်အပ်ထားပြီးဖြစ်ပါတယ်။ဒါအပြင်ဒီနှစ်နိုင်ငံစလုံးဟာပိုယဟန်မင်းကြီးပြောဆိုထားမှုတွေသူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်တဲ့မွတ်စလင်လူနည်းစုတွေရှိနေတဲ့နိုင်ငံတွေလည်းဖြစ်ပါတယ်။ပိုယဟန်မင်းကြီးဟာရခိုင်ပြည်နယ်မှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့အခွင့်အရေးကိစ္စတွေနဲ့ပတ်သက်လို့လည်းထုတ်ဖော်ပြောဆိုခဲ့ပူတာတွေရှိပါတယ်ရှင်။
မမမြင်ခိုင်ပါရှင်ခုတော့ထိုင်းအောင်မြန်မာအလုံသမားသတင်းဆက်ပါမယ်မြန်မာအလုံသမားတွေတောင်းတဲ့ချီလို့လုပ်ကိုင်းနေတဲ့ထိုင်းယူနီယံကုမ္ပဏီကိုပို့ဆောင်ပေးနေတဲ့မြန်မာဘက်ကစစ်သွေးညီကုမ္ပဏီနေနဲ့နိုင်ငံနိုင်ငံသဘောတူစာချုပ် MOU နဲ့ဝင်လာတဲ့အလုံသမားတွေစီကနေတတ်မှတ်ထားတဲ့ငွေကြေးနှုန်းထားတဲ့ပို့ပြီးတော့ကောက်ခံတာကိုတွေ့မြင်နေရတဲ့အတွေ့နဲ့နှစ်နာတဲ့အလုံသမား350ကျော်ကိုပို့တောင်းထားတဲ့ငွေတွေကိုဩဂုတ်လ25ရက်နေ့ကပြန်ပြီးတော့အယောပေးခဲ့ရပါတယ်အကြောင်းဆုံးကတော့ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းထောက်မရေးမှာကတင်ပြချပါတယ်
ထိုင်းနိုင်ငံတဲကိုတရားဝင်စနစ်နှစ်နိုင်ငံသဘောတူစာချုပ် MOU နဲ့အလုပ်လာလုပ်ကြတဲ့အလုပ်သမားတွေအတွက်မြန်မာဘက်ကကုမ္ပဏီကိုပေးရမယ့်ငွေကြေးကကျပ်ငွေ3သိန်းခွဲနဲ့ထိုင်းဘက်မှာကုန်ကျမဲ့ငွေကြေးကဘတ်ငွေ2900ဆိုပြီးသတ်မှတ်ထားတာပါဒီအတွက်ထိုင်းယူနီယံကုမ္ပဏီမှာလာလုပ်လုပ်ကြတဲ့မြန်မာလူသမားတွေကိုထိုင်းကုမ္ပဏီဘက်ကထက်ဝက်လျှော့ပေးခဲ့ပေမဲ့မြန်မာဘက်မှာတော့အဲ့ဒီနှုံတာတိုင်းမဟုတ်ပဲဈေးနှုန်းကိုပိုပေးခဲ့ရတာကြောင့်မြန်မာလူသမား300ကျော်ကမြန်မာရှေ့ပြောင်းလူသမားအခွင့်အရေးကွန်ရက်ကိုလာရောက်တိုင်ကြားခဲ့ကြပါတယ်ဒီအတွက်ဩဂုတ်လ25ရက်နေ့ကသူတို့ရဲ့နှစ်နာတဲ့ငွေကြေးတွေကိုမြန်မာကုမ္ပဏီဘက်ကမြန်မာလူသမားတွေထံကိုပြန်လျော်ပေးခဲ့ရတယ်ဆိုပြီးရှေ့ပြောင်းလူသမားအခွင့်အရေးကွန်ရက်ရဲ့ဒုတိယဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ
်မြန်မာနိုင်ငံအေဂျင်စီနဲ့ထိုင်းယူနီယံကုမ္ပဏီနဲ့စာချုပ်ချုပ်တဲ့အခါမှာအလို့သမားစီကမြန်မာကျပ်ငွေ7500နဲ့မြန်မာပဲချမှတ်ယူရမယ်လို့စာချုပ်ရှိတယ်ခင်ဗျာ7500ကပုံမကောက်ခံနေပါလေဆိုတော့အလို့သမားကြီးကကျွန်တော်တို့ချစ်တော်လို့သမားအခွင့်အရေးကိုရဲ့ LDI လာပြီးမှတရင်ပို့တန်ကြားထားတယ်ခင်ဗျာအဲ့ဒါနဲ့ကျွန်တော်တို့စိတ်ယုံစက်ပြီးမှနှိမ့်နိုင်စိတ်ကြီးမှအသေးစိတ်ချက်လက်တွေကိုစစ်တမ်းကောက်လိုက်တဲ့အခါမှာအမှန်တကယ်ထင်ရှားကပုံမကောက်ခံထားတဲ့ကိုကျွန်တော်တို့သွားတွေ့ရတယ်အဲ့ဒါကတော့မြန်မာနိုင်ငံကဆိုင်းငင်စိတ်ယုံတရားဝင်လို့သမားရှိဖို့ Facebook ပို့ဆောင်နေတယ်ဖြစ်ပြီးညကကုမ္ပဏီကနေအရှင်းနေထားပြီးတော့ကျွန်တော်တို့အဖွဲ့ရနေမှာတွားရောက်ပြီးမှတက်ရုံမှာဖြစ်ရှင်းပြီးလဲလို့ဟိုပုံမူတော့ခံနေမှုကြည့်ရည်ကြည့်ပြန်ရရှိတော့လောက်တာဟို352ဦးခင်ဗ
ျမြန်မာနိုင်ငံဘက်ကနေလာကြတဲ့ကုမ္ပဏီတချို့ဟာစာချုပ်ပါတက်မှတ်ထားတဲ့အတိုင်းငွေကြေးကောက်ခံတာမျိုးတွေမဟုတ်ပဲအနည်းဆုံးကျပ်ငွေ4သိန်းကနေ6သိန်းအထိကောက်ခံနေကြတာတွေလည်းရှိနေတာပါဒီအတွက်နိုင်ငံသဘောတူစာချုပ် MOU နဲ့လာတဲ့မြန်မာအလို့သမားတွေမနစ်နာစီဖို့အတွက်မြန်မာလူသမားဝန်ကြီးဌာနအပါအဝင်မြန်မာအစိုးရဘက်ကလည်းအသိပေးတင်ပြထားတာရှိတယ်လို့လည်းဥအောင်ကျော်ကဆိုပါတယ်အဲ
့တော့ကျွန်တော်တို့ဆိုလို့ကျင်တာအဲ့လိုပုံမူပေးဆောင်နေတဲ့ agency တွေအကျင့်ပြက်လက်ဆန်းနေတဲ့ agency တွေမြန်မာဘက်မှာများစွာရှိနေကြရဆိုတော့ကျွန်တော်တို့အစိုးရတွေထောက်ပြထားပြီးသားဖြစ်ပါတယ်ခင်ဗ
ျတချို့ကုမ္ပဏီမဟုတ်တဲ့လူပွဲစားတွေကလည်းအဲ့ဒီလိုမျိုးထိုင်းကုမ္ပဏီတွေထံကိုလူတွေပို့ဆောင်ပေးနေကြပြီးတချို့ဆိုရင်နိုင်ငံကူးလက်မှတ်တွေရှိပေမဲ့တရားဝင်ဝင်ရောက်တာမျိုးတွေမလုပ်ရဘဲတရားမဝင်လူသေးဆောင်မှုတွေတောင်လုပ်ခဲ့တဲ့အတွက်ရာကနန်းရှိတဲ့မြန်မာလူသမားတွေဟာမကြခဏဖမ်းဆီးခံရပြီးနေရရင်းကိုပြန်ပို့ခံရလေရှိတာပါ။ဒါအပြင်အဲ့ဒီလိုမျိုးတရားမဝင်လူသေးဆောင်ရကနေထိုင်းနိုင်ငံထဲမှာလူကုန်ကူးမှုတွေပါဖြစ်ပွားနေတာလည်းရှိပါတယ်။ထိုင်းနိုင်ငံထဲမှာမြန်မာရွှေ့ပြောင်းလူသမား၃တန်းထက်မနည်းအလုပ်လုပ်ကြနေကြပြီးတရားမဝင်အလုပ်လုပ်ကြနေတဲ့နိုင်ငံသားအလုပ်သမားတွေအနေနဲ့တရားဝင်အထောက်အထားလုပ်ဖို့အတွက်ထိုင်းအစိုးရကတော့ရပ်ပေါင်း180ဒီနှစ်အကုန်ထိခွင့်ပြုပေးထားပါတယ်ရှင်။
ရရှိမှာခင်ဗျဩဂတ်စ်လ25ရက်နေ့မနက်ပိုင်းရခိုင်ပြည်နယ်မြောက်ပိုင်းကလူမျိုးရေးစခန်းပေါင်း30နီးပါးတစ်ချိန်နဲ့တစ်ပြိုင်နဲ့ဝင်ရောက်တိုက်ခိုက်ခံရပြီးတဲ့နောက်အခုချိန်ထိအဲ့ဒီဒေသတွေမှာမတည်ငြိမ်မှုတွေစစ်ဆင်ရေးတွေစစ်ပြေးဒုက္ခတွေတွေနဲ့အခြေအနေတွေရှုပ်ထွေးနေဆဲရှိပါတယ်အခုလိုလူမျိုးရေးစခန်းတွေအကြမ်းဖက်တိုက်ခိုက်ခံရပြီးတော့လူမျိုးရေးစီးပောက်ခဲ့တဲ့ကိစ္စကိုပြန်လည်သုံးသပ်ဖို့လိုတဲ့ပြင်ရခိုင်မြောက်ပိုင်းဒေသလူမျိုးရေးအနာဂတ်အခြေအနေကိုဘယ်လိုကင်တွယ်မလဲဆိုတာအာဏာပိုင်တွေအတွက်တော့ကြီးမားတဲ့စိန်ခေါ်ချက်တည်းပါဒီအကြောင်းကိုတော့လာမယ့်အင်္ဂါနေ့ဒဲအလီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမင်းများလူရဲသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုပေးပို့ထားမယ်ဆိုလို့ရှိရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2923825554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ်သရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ
မနက်ဖြန်အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်အခုတော့နိုင်ငံတကာသတင်းဆောင်မဖဲဆက်ရအောင်ပါဟာရီကိန်းမုန်တိုင်းဟာဗေးကြောင့်တက္ကသပြည်နယ်၊ဟျူစတန်မြို့နယ်၊လူအီဇီယားနာပြည်နယ်နေရာတချို့မှာရေကြီးရေရှမ်းနေပြီးရေပတ်လည်ဝိုင်းတဲ့နေရာမှာပိတ်မိနေတဲ့ဒေသခံတချို့ကိုကယ်ဆယ်ရေးလုပ်သားတွေကဘေးလွတ်ရာကိုပြောင်းရွှေ့ပေးနေကြပါတယ်။တက္ကသပြည်နယ်အုပ်ချုပ်ရေးမှူးဂရက်အဘော့ကလည်းတဘာဝဘေးအန္တရာယ်ကြာရောက်နေတဲ့အပေါ်ပြည်ထောင်စုအစိုးရရဲ့ကင်ွယ်ပုံနဲ့ပတ်သက်ပြီးတော့တင်းငွေတွေနဲ့ကချီကျူးပြောဆိုခဲ့ပါတယ်။လာမယ့်အင်္ဂါနေ့မှာလည်းသမ္မတဒေါ်နယ်ထရမ့်ဟာကယ်ဆယ်ရေးနဲ့ပြန်လည်နေရာခြားတဲ့ရေးအစီအစဉ်တွေနဲ့ပတ်သက်ပြီးဟျူစတန်ကိုလာရောက်ကြည့်ရှုမယ်လို့မျှော်လင့်ရပါတယ်။ VOA သတင်းထောက်ဇလာတီစာဟုတ်ရဲ့တင်လွားကိုကွမ်အောင်ကပြောပြချားပါရရှင်
ဟာဗင်းမုန်တိုင်းကြောင့်ရေကြီးရေရှမ်းဖြစ်နေတဲ့ Texas ပြည်နယ်ကန်ယူရန်ဒေသတစ်လျှောက်မှာတနင်္ဂနွေနေ့ကကယ်ဆယ်ရေးလုပ်ငန်းတွေတိုးမြှင့်ဆောင်ရွက်နေပါတယ်။ဒေသခံတဦးဖြစ်တဲ့ Cameron Collins ကအစားအသောက်ရှာဖွေမှုအတွက်မြစ်ပြင်ကျယ်လို့ရေပြင်ကြီးကိုဖျက်သွားနေရတယ်လို့ပြောရတယ
်။
ကျွန်တော်ကားလည်းရေမြုပ်သွားပါပြီ။အပမဲ့အဆောက်အဦအောက်မှာဆိုရင်လည်းရေတွေပြည့်နေပါတယ်
။ Texas ပြည်နယ်မှာအခုလိုရေကြီးရေရှမ်းမှုကအဆိုးဆုံးဖြစ်တယ်လို့မိုးလေဝသပညာရှင်တွေကပြောဆိုပြီး Houston မြို့မှာဆိုရင်အမျိုးသမီးတဦးကရေထဲကားဖြတ်မောင်းရင်းရေနဲ့သေဆုံးခဲ့တာကြောင့်ရေမြုပ်နေတဲ့နေရာတွေမှာကာမမောင်းကြဖို့အာဏာပိုင်တွေကတတိပေးထားပါတယ်။ Houston မြို့ကန် Ricardo Martinez က
ဒီသားသူနဲ့ဒူအိပါနေကြဖို့ကျွန်တော်အကြံပေးလိုပါတယ်။ဒါဟာအနေရကိုရှောင်ရှားဖို့တခုသီးသောနီးလမ်းပါ
။သက်ဆိုင်ရာအနေနဲ့ရဟတ်ရင်တွေရေရင်တွေအားလုံးသုံးပြုပြီး Houston မြို့ကန်တွေကိုရေပေးလို့ရအမြင်ပိုင်းနေရာတွေကိုပြောင်းရွှေ့ပေးနေပါတယ်။ရေလွှမ်းတဲ့နေရာတွေကအိမ်တွေထဲမှာမနေဘဲအိမ်ခေါင်းမိုးပေါ်တက်နေပြီးကယ်ဆယ်ရေးလုပ်သားတွေတွေ့နိုင်ဖို့ပဝါတွေဝေယမ်းပြကြဖို့ကိုလည်းအာဏာပိုင်တွေကတိုက်တွန်းထားပါတယ်။ Texas ပြည်နယ်အုပ်ချုပ်ရေးမှူး Great Apple ကဒုက္ခရောက်နေသူတွေအတွက်နောက်ထပ်အကူအညီတွေဆေလွတ်ထားတယ်လို့ပြောပါတယ်
။ Our top priority is to
လူတွေကိုကူညီကယ်ဆယ်ဖို့အဓိကလှုပ်ဆောင်နေပါတယ်။ Texas ပြည်နယ်ထဲမှာတော့ဒေသအာဏာပိုင်တွေနဲ့ပူးပေါင်းပြီးတော့ Texas ဒေသခံတွေကိုကူညီဖို့လုပ်နိုင်တာတွေအားလုံးလုပ်နေပါတယ်။
Houston မြို့တော်ဝန် Sylvester Turner ကအခုလိုမုန်တိုင်းတက်ခတ်မှုဟာစံသက်မှုတစ်ခုဖြစ်တယ်လို့ပြောရတယ် Houston အနေနဲ့ဒီသဘာဝဘေးအန္တရာယ်ကိုကျော်လွှားနိုင်လိမ့်မယ်လို့အခိုင်အမာယုံကြည်ကြောင်းလဲသူကဆိုရတယ
် If we remain calm
အားလုံးဟာသတိရှိရှိနဲ့ကိုတာဝန်ကိုကြည်ပြင်းအောင်ထမ်းဆောင်မယ်ဆိုရင်လူအသေးပြောက်အနည်းဆုံးနဲ့ဒီဘေးအန္တရာယ်ကိုကျော်လွှားနိုင်မယ်ဖြစ်ပြီးတော့မြို့အနေနဲ့လည်းပုံမှန်အတိုင်းပြန်ပြီးရှေ့ဆက်သွားနိုင်မှာပါဒါပေမဲ့လည်းအဲ့လိုဖြစ်ဖို့ဆိုရင်အားလုံးတာဝန်ကိုစီကြေဖို့လိုအပ်ပါတယ်
သမရဒေါ်နယ်ထရမ့်ကလည်းပြည်내နဲ့ပြည်ထောင်စုအစိုးရတာဝန်ရှိသူတွေအနေနဲ့တဘာဝဘေးအန္တရာယ်ကြားရောက်မှုပေါ်ကင်တွယ်ပုံနဲ့ပတ်သက်လို့အကြီးအကျယ်ပြောဆိုပြီးဟာဗေးမုန်တိုင်းတိုက်ခတ်မှုအခြေအနေဟာ2-5ရာအတွင်းတစ်ချိန်သာဖြစ်တာလို့ကျွမ်းကျင်သူတွေကပြောကြားကြောင်း Twitter စာမျက်နှာမှာရေးသားပါတယ်သူတို့အနေနဲ့လိုအပ်တာတွေအားလုံးအဆက်မပြတ်လုပ်ကိုင်နေပြီးရေဘေးကယ်ဆယ်ရေးလှုပ်ဆောင်နေတာတွေအတွက်အနောက်အရှက်မဖြစ်မှသာအဲ့ဒီဒေသတွေကိုတူသွားမှာဖြစ်တယ်လို့လည်းထရမ့်ကပြောထားပါတယ်ခင်ဗျာ
ကိုအောင်တင်ပြသွားတော့ပါရှင်VOA မြန်မာပိုင်းအတန်လွင်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနာဆင်နိုင်ပါတယ် VOA ကနေ EDM အသုံးအင်္ဂလိပ်စာသင်ခန်းစာတွေကိုရေဒီယိုကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေသလိုဗီဒီယိုအစီအစဉ်အဖြစ်နဲ့လည်းအင်္ဂလိပ်စာလေ့လာနိုင်တဲ့တစ်မိနစ်စာအင်္ဂလိပ်စာနဲ့မချေးမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ကြပါတယ်ရှင်အခုတော့ကြန့်ရှင်နေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုမှတင်ငင်ထိုက်ကပြောပြပေးပါောင
်အမေရိကန်ပြည်ထောင်စု Texas ပြည်နယ် Houston မြို့တစ်ဝိုက်မှာတော့သမိုင်းဝင်အပူပိုင်းမုန်တိုင်းမျိုးဆက်လက်ရွာသွန်းနေဆဲဖြစ်ပြီးနောက်ရက်ပိုင်းနေ့အထိဆက်ပြီးတော့မိုးရွာနေဦးမယ်လို့ခန့်မှန်းထားကြသလိုအကြီးအကျယ်ရေလွှမ်းမိုးပြီးပိတ်မိနေသူတွေကိုလည်းရှာဖွေကယ်ဆယ်လှုပ်သားတွေကင်းနိုင်အောင်ကြိုးပမ်းနေကြဆဲဖြစ်ပါတယ်အခုချိန်ထိမုန်တိုင်းကြောင့်သေဆုံးသူ2ဦးရှိသွားပြီဖြစ်ပါတယ်ဟိမွန်နာရှိဘက်ချန်တရုတ်နဲ့အိန္ဒိယနှစ်နိုင်ငံကြားအငင်းပွားနေတဲ့နေဆက်ဒေတာကနေတက်တွေပြန်ရုပ်သိမ်းဖို့အတွက်နှစ်ဖက်သဘောတူညီချက်တွေရှာသွားပါပြီ။နှစ်ဖက်တန်တမန်တွေသတင်းပတ်အတော်ကြားဆွေးနွေးပြောဆိုပြီးတဲ့နောက်အဲ့ဒီဒေတာကနေတက်ဖွဲ့ဝင်တွေကိုအမြန်ပြန်ရုပ်သိမ်းဖို့နှစ်နိုင်ငံအစိုးရတွေသဘောတူညီခဲ့တယ်လို့အိန္ဒိယနိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်တဲ့အကြေညာချက်မှာပြောဆိုထားပါတယ်။မြန်မာနိုင်ငံကိုလာမယ့်နိုဝင်ဘာလ28ရက်နေ့ကနေ30ရက်နေ့အထိကက်သလစ်သာသနာပိုင်ပုပ်ရဟန်းမင်းကြီး Francis ကြွရောက်လာမှာဖြစ်ပါတယ်။မြန်မာနိုင်ငံခီးစဉ်ပြီးမှာတော့ပုပ်ရဟန်းမင်းကြီးကဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်လက်ကြွချီမှာဖြစ်ပြီးနိုဝင်ဘာလ30ရက်နေ့ကနေဒီဇင်ဘာလ2ရက်နေ့အထိသတင်းသုံးမှာဖြစ်ပါတယ်။မြန်မာနိုင်ငံဒေသဆာရီခီးမှာတော့ရန်ကုန်နဲ့မြို့တော်နေပြည်တော်ကိုကြွချီမှာဖြစ်ပါတယ်။ရှိခိုင်ပြည်နယ်မောင်နှံဒေသမှာအကြမ်းဖက်တိုက်ခတ်မှုတွေခက်ဆိတ်ဆိတ်ဖြစ်နေစေဖြစ်ပါတယ်။အကြမ်းဖက်တိုက်ခတ်မှုတွေအတွင်းမနေ့ကအထိအစိုးရလုံခြုံရေးတပ်ဖွဲ့ဝင်တွေအစိုးရဝန်ထမ်းနဲ့အရသာနောက်အကြမ်းဖက်တိုက်ခတ်သူစုစုပေါင်း104ဦးသေဆုံးခဲ့ရပြီးတပ်မတော်သား2ဦးပျောက်ဆုံးနေပါတယ်။အကြမ်းဖက်သမားတွေကမောင်နှံမြို့တွင်မှလက်လုံပုံးတွေဖောက်ခွဲကြေးရွာတွေကိုမိရှို့တနတ်ဓာတ်လက်နက်တွေအသုံးပြုတိုက်ခတ်ခဲ့ကြတယ်လို့အစိုးရကသတင်းထုတ်ပါတယ်။သတင်းထုတ်ပြန်ချက်အရမနစ်တရက်ထဲမှာတင်လုံခြုံရေးစခန်း6ခုကိုအကြမ်းဖက်သမားအင်အားရှာနဲ့ချီပြီးတော့လာရောက်တိုက်ခတ်ခဲ့တယ်လို့အစိုးရထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်
။သတင်းအကျဉ်းချုပ်ကမှတင်ငင်ထိုက်ကကြေညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ်။ VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:20အထိလိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ25 kHz 11.965လိုင်းဒိုမီတာ57 kHz 5.95တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါပါ။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းသာရှင်လန်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလာဝါ Thank you.
This program has come to you from the Voice of America, Washington.